မြန်မာနိုင်ငံတည်ထောင်နိုင်ရဲ့တည်ထောင်ချုပ်ကိုဆွေဝင်းကိုဆက်သွယ်ရေးဥပဒေပုံမှန်66ကကြီးနဲ့မန္တလေးမြို့မဟာအောင်မြင်မြို့နယ်အမှတ်9နယ်မြေရဲစခန်းမှာမလ9ရက်နေ့ကအမှုဖွင့်လိုက်ပါတယ်။အကြောင်းကတော့အမျိုးဘာသာသာသနာထိမ့်သိမ်းဆောက်ရှောက်ရေးအဖွဲ့ကဥဆောင်တန်ခါတစ်ပါးဖြစ်တဲ့ဆရာတော်ဦးဝီရသူကိုနင်းနာစေမှုဂုဏ်သိက္ခာညှို့နှွမ်းစေတဲ့စာသားများရေးသားခဲ့တဲ့အတွက်မဘာသာဆရာတော်ဦးဝီရသူရဲ့မိကြမှုနဲ့တကားဖြစ်တဲ့ဥကြုံမျိုးရွှေကတရားလိုလုပ်ပြီးတော့အမှုဖွင့်ခဲ့တာပါ။မန္တလေးမစိုးရင်တိုက်သည့်ဆရာတော်ဦးဝီရသူဟာတရားလွှတ်တော်ရွှေနေဥကိုနီကိုလှုပ်ကြံတက်ဖြတ်သူတွေတဲ့ပါဝင်တဲ့သူတွေကိုအထူးကျေးဇူးတင်ကြောင်း Facebook စာမျက်နှာမှာရေးခဲ့တာခဲ့ပါတယ်။ဒါနဲ့ပတ်သက်လို့သတင်းတော့ကိုဆွေဝင်းဟာဆရာတော်ဦးဝီရသူဟာပါရာဇိကကံကြသူဖြစ်တယ်လို့ရှင်းတာခဲ့တဲ့အတွက်ဦးဝီရသူက9ရက်အတွင်းမှာသူ့ကိုတောင်းပန်ဖို့မတောင်းပန်ဘူးဆိုရင်တရားစွဲမယ်လို့ဖိပေးခဲ့ပေမဲ့သူ့အနေနဲ့တော့အမှုကိုဥပဒေကြောင်းအရရင်ဆိုင်သွားမယ်လို့ကိုဆွေဝင်းကမနေ့ကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောသွားပါတယ်
။ဒါရာဇုတ်အမှုတစ်ခုကိုဘသူပဲကျွလို့ကျွတော့ဘသူပဲလို့လို့ဒါကိုအပြည့်အမြောက်ဘယ်နိုင်ငံမှပြုလို့မရဘူးဘယ်သူ့ဖွဲ့စည်းမှာမှလက်သီးလက်ပေါင်းခတ်ပြီးတော့မှဒီရာဇွတ်မှုကိုစစ်တပ်မှုကိုအပြည့်ထောက်ခံပါတယ်ဆိုတခါလဲဖန်ဆန်ရတယ်ဒါကြောင့်မလို့ကျွန်တော်တို့ကဟိုဒီအာရမဝါဒကိုကျွန်တော်အာရမဝါဒဖြစ်ကျွန်တော်ရေးဦးရေးရတယ်ဒါပေမဲ့ယူမင်းလက်လွတ်စပယ်လာပြီးတော့တောင်းပန်ရမယ်ဆိုကျွန်တော်တောင်းပန်နေကြအကြောင်းရှိတယ်ကျွန်တော်တို့ကလူကျယ်တမောင်းကိုကျွန်တော်တောင်းပန်ကြအကြောင်းရှိတယ်ဟောလူတပ်မှုလူတပ်ဝါဒကိုအပြည့်နေတယ်ဘယ်ပုဂ္ဂိုလ်မှကျွန်တော်ဟိုတောင်းပန်ကြမရှိဘူးကျွန်တော်တို့ကဒီဒီလိုပုံမျိုးတွေကိုဒီလူဖွဲ့စည်းရနေရေးမြူဘူးဆိုတော့ဒါလူဖွဲ့စည်းတစ်ခုလုံးတရားဥပဒေစိုးမိုးရေးမရှိစတော့မဖြစ်ပြအောင်ဒါအားပေးနေရပဲလို့ကျွန်တော်ကအမြင်တ
ယ်မြန်မာနောင်သတင်းဌာနရဲ့သတင်းတောက်ချုပ်ကိုဆိုဝင်းဟာလူမဆန်စွာနှိပ်စက်ညှဉ်းပန်းခံရတဲ့အင်းဝအချုပ်ဆိုင်ကအင်ဖော်မင်းကလေးငယ်နှစ်ဦးအကြောင်းစတင်ရေးသားဖော်ထုတ်ခဲ့သူဖြစ်ပြီးတော့ဒီသတင်းနဲ့ပတ်သက်လို့နိုင်ငံတော်သမ္မတရဲ့ဂုဏ်ပြုလှော်ပေးအပ်ခံထားရသူသတင်းသမားတဦးလည်းဖြစ်ပါတယ်ပြခဲ့တဲ့ဇန်နဝါရီလ29ရက်နေ့က NLD ပါတီရဲ့ဥပဒေအကြံပေးတရားလွှတ်တော်ရှိနေဦးကိုနီမင်္ဂလာတုံလေးစိတ်မှာလှုပ်ကြံတက်ဖြတ်ခံရတာနဲ့ပတ်သက်လို့သတင်းတောက်ချုပ်ကိုဆိုဝင်းဟာဒီအမှုနဲ့ပတ်သက်တဲ့ဂွင်းဆက်တွေကိုဖော်ထုတ်ရေးသားနေပြီးပြက်ပြက်သားသားဝေဖန်ထောက်ပြနေတဲ့သတင်းတောက်တဦးလည်းဖြစ်ပါတယ်ရှိနေဦးကိုနီလှုပ်ကြံခံရမှုနဲ့ပတ်သက်ပြီးတော့ပြခဲ့တဲ့ဖေဖော်ဝါရီလ25ရက်ရန်ကုန်မြို့မှာဒီပြည်ထောင်စုဝန်ကြီးဌာနရဲ့ပြည်ထောင်စုဝန်ကြီးဒုတိယဗိုလ်ချုပ်ကြီးကျော်စွေနဲ့ရဲချုပ်ဇော်ဝင်းတို့ကလည်းသတင်းစာရှင်းလင်းပွဲပြုလုပ်ခဲ့ပါတယ်အဲ့ဒီတင်းစားရှင်းလင်းပွဲမှာတရခန်လင်းစော်ထုံးနဲ့ဇီယာဖြိုးတို့ဟာမဘာသာဥက္ကဋ္ဌဆရာတော်ကိုတွားရောက်တွေ့ဆုံခဲ့တာတွေပေါ်မှာအခြေခံပြီးတော့ကိုဆွေဝင်းမေးမြန်းခဲ့ပြီးတဲ့နောက်သူဟာနိုင်ငံရေးပြစ်မှတ်ထားခံလာရတဲ့သတင်းသမားတဦးဖြစ်လာတယ်လို့မြင်ကြောင်းမော်ကွန်းမဂ္ဂဇင်းရဲ့အက်ဒီတာဦးဇေယျလှိုင်ကတုံ့သက်ပါတယ်
။ဒီဆုံးကျွန်တော်တို့စတင်တာတော့ဒီဥက္ကဋ္ဌဆရာကပုံလို့မှာနိုင်ငံရေးပြစ်မှတ်ဖြစ်လာတာပေါ့လေ။ဆိုတော့အင်းစိန်အောင်စုကနေသူ့ရှင်လာပြီးတော့မှစပြီးဖော်ထုတ်တဲ့အချိန်မှာဒီအောင်ဝင်းစော်ဆိုတဲ့သူတို့ထုံးထားလို့မရတော့ဘူးနော်ပရမမြင့်ဆွေဆိုရောမှပြောရတဲ့နေမယ်အစ်ဖေအောင်ဆိုတာအဲကိုစုဝေးစီမှာလာပြီးရှင်းတဲ့ခါကျတော့ပေါ်သွားတာပေါ့လေဒါအဝန်းဆုံးဖြစ်တယ်ခင်ဗျာဆိုတော့သူတို့ဆက်လိုက်ပြီးအဲ့မှာလည်းအဲဆိုဘက်ကချုပ်တရင်လေးကိုသူတို့တော်တော်လေးတလေးပြည်ပြီးချုံပိတ်ထားစီထားရနေရှိတာပေါ့နော်အဲနောက်ပိုင်းကျတော့သူတို့ပေါ်တယ်နေမယ်အဝန်းခံမှမဖြစ်ဘူးဆိုပြီးတော့ရှင်းလင်းပွဲမှာကိုပဲပေါ်တယ်နေရင်ပြစ်တာမျိုးဖြစ်လာတယ်နောက်ပြီးတော့မှအဲ့ဒီဘွဲမှာမိကုမိတဲ့နေရာမှာပဲအော်ပတ်တယ်သူကခုနကဟိုဒီဘဝသားတန်ခါးနဲ့ပါတဲ့ခါကျတော့သူကတန်မြတ်ချက်ပဲသူပြီးတဲ့ခါကျတော့ဒီဘဝသားတက်ကသူတွေကလည်းသူ့ကိုတက်ပြစ်ဖြစ်တာပေါ့နော်ဆိုတော့မြင်ရတာကပြည်ထောင်ရေးကလည်းသူ့ရဲ့မိကုန်းကိုစိတ်ပုံမရဘူးတော့သူကလည်းအပြင်းနဲ့လိုက်ပြီးတော့ထော်ထုတ်သူ့ဆိုရနေတဲ့ပုံကပေါ့နော်အဲဒီရှင်းလင်းပွဲမတိုင်ခင်ကပဲဘသူတွေကတမဘလူးပတ်တယ်နေလဲဆိုတော့မျိုးသူတို့ကအဲဒီထုတ်ပေါ်လာတဲ့ခါရှိတဲ့ခါကျတော့ဒီထုတ်ပွဲခြင်းတဲ့သူတွေရဲ့ပြစ်မှတ်လို့ဖြစ်တာပေါ့နော်ဖြစ်တဲ့ခါကျတော့သူ့ကိုတစ်ခုခုနဲ့အတန်တဲ့အောင်လုပ်လိုက်လို့ရှင်တော့နော်ကျွန်တော်တို့လုပ်တဲ့လောက်ွက်တွေချောင်မလားပေါ့နော်အဲ့ဒါမျိုးသူစဉ်းစားကောင်းစဉ်းစားမိအဲ့ဒါကြောင့်မလို့သူ့ကိုတက်ကထားပြီးတော့အခုနောက်ပိုင်းအဲနိုင်ငံရေးတော်ရပါတက်ခလာတော့ကျွန်တော်မြင်ပါတယ်
ပြီးခဲ့တဲ့2014ခုနှစ်ဇူလိုင်လ1ရက်နေ့ကတိုင်းမက်စင်းကထုတ်ဝေတဲ့ဗုဒ္ဓဘာသာရဲ့ကြံတန်းတော်စာမျက်နှာဆိုတဲ့ခေါင်းစဉ်ဆောင်းပါးကိုတော့မန္တလေးကမစိုးရင်တိုက်သည့်ဆရာတော်ဦးဝီရသူရဲ့မျက်နှာဖုံးနဲ့ရေးသားဖော်ပြခဲ့ပူပါတယ်ဆရာတော်ဝီရသူဟာအမျိုးသားရေးဆရာတော်တယောက်ဖြစ်ပြီးတော့ဗုဒ္ဓဘာသာဝင်အမျိုးသမီးတွေကိုတခြားဘာသာနဲ့အိမ်အောင်ပြုတော်ကိုထိန်းချုပ်နိုင်ဖို့အတွက်မျိုးဆောင်ဥပဒေပြဋ္ဌာန်းရေးကိုလည်းဦးဆောင်ခဲ့တဲ့တန်ခါတစ်ပါးဖြစ်ပါတယ်။ဒီမိုကရေစီအစိုးရအုပ်ချုပ်နေတဲ့အခုအချိန်မှာအခုလိုသတင်းထောက်ကိုဆွေဝင်းကိုအမှုဖွင့်နေဆိုတဲ့ပြဿနာမျိုးဟာမဖြစ်သင့်ဘူးလို့သူမြင်ကြောင်းနဲ့နိုင်ငံမှာဘာသာရေးလူမျိုးရေးနိုင်ငံရေးတို့ဆက်ဆက်ပြီးတော့မတိမငြိမ်ဖြစ်အောင်ဖန်တီးလာနိုင်တာတွေကိုလည်းအားလုံးသတိထားဖို့လိုတယ်လို့မြန်မာစာနယ်ဇင်းတမကရဲ့ခေါင်းဆောင်ဦးစောသက်ထွေးကထောက်ပြပါတယ်
။ကျွန်တော်တို့အနေနဲ့ကတော့ဒီသတင်းတော့ကိုစီဝင်းကိုဒီသတင်းနဲ့ရေးသားလို့၆တက်ကြောက်ကာကြီးနဲ့အရေးယူတာမျိုးကတော့မဖြစ်သင့်ဘူးထင်တယ်။အထူးသဖြင့်တော့ဒီလိုတီတူရီရွေးချယ်တဲ့ဒီမိုစီဆိုးကတက်နေတဲ့အချိန်မှာပို့ပြီးတော့ရုပ်ဆုံးကြီးတန်းတယ်လို့ကျွန်တော်ခံစားရပါတယ်။အဲတော့အခုလက်ရှိမှာတော့ကျွန်တော်တို့က ပြဿနာတွေအရင်မြစ်ဖြစ်နေတယ်တည်င်းလွတ်လပ်ခွင့်တွေအရင်မြစ်ဖြစ်နေတယ်၆၆ကာယီကိုအများဆုံးပြုရင်ပြောင်းလဲဖို့အတွက်ပြည်တော်စုလွတ်တော်မှာရှိတဲ့ကိုယ်စားလှယ်တွေကအများဆုံးလှုပ်ဆောင်တင်တဲ့အချိန်ကြာရောက်ပြီဆိုတဲ့အကြောင်းကိုပဲကျွန်တော်အထူးပြုပြောကြားလိုပါတယ်အခုကကျွန်တော်တို့ရဲ့လူအတိုင်းဝန်းကမတည်ငြိမ်မဲနဲ့တယောက်နဲ့တယောက်ပြန်လူပြီးတော့ပြည်သူ့ရဲ့စိတ်ကြီးကဲနေတဲ့အခြေအနေကနေပြီးဘလို့ရှော့ချမလဲအဲ့လိုရှော့ချဖို့ဘသူကဥဆောင်ဦးရပြုံလဲဆိုတဲ့ဟာတွေကအရေးကြီးပါတယ်ဆက်ပြီးတော့ဒါမျိုးတွေမဖြစ်ဖို့အတွက်ဘယ်သူမှတာဝန်ရှိတယ်လဲတာဝန်ရှိတဲ့လူတွေကအဲ့ဒါတွေအားလုံးဆက်ပြီးတော့ကာကွယ်ဆောင်ရှောက်သွားမလဲတိုင်းပြည်နဲ့ဒီလူမျိုးတွေအပေါ်မှာအဲ့ဒါကိုပဲကျွန်တော်အနေနဲ့ဟိုဆွေးနွေးသွားစေချင်ပါတယ
်ဆက်သွေးရေးပုံမှန်66ကာကြီးကိုတော့အရင်သမရဦးသိန်းစိတ်အစိုးရလက်ထက်မှာလက်မှတ်ရေးထိုးခဲ့ပြီး2013ခုနှစ်အောက်တိုဘာလ10ရက်နေ့မှာပြည်ထောင်စုလွှတ်တော်ကအတည်ပြုပြဋ္ဌာန်းခဲ့တာပါ2013ခုနှစ်မှာပြဋ္ဌာန်းခဲ့တဲ့ဆက်သွေးရေးဥပဒေပုံမှန်ဟာ2016ခုနှစ်မှာပြည်သူတွေကြားရေပန်းအစားဆုံးပုံမှန်တစ်ခုဖြစ်လာတယ်လို့ပြောရမှာပါဖြစ်လို့လဲဆိုတော့ပြီးခဲ့တဲ့တနှစ်တာအတွင်း66ကားကြီးနဲ့တရားစွဲခံရတဲ့သတင်းသမားတွေပြစ်ပေးခံရတဲ့ပြည်သူတွေရှိနေပြီးတော့ဒီအခြေအနေတွေပေါ်မှာလဲဝေဖန်ထောက်ပြခဲ့ကြပါတယ်အထူးသဖြင့်တော့လွတ်လပ်တဲ့အဖွဲ့အစည်းအတွင်မတိမငိမ်ဖြစ်နေတဲ့အမုန်းတရားဖြန့်ချီနေတဲ့သူတွေကိုအရေးမယူဘဲနဲ့အမှန်တရားဖော်ထုတ်နေသူကိုပုံမှန်66ကားကြီးနဲ့ချိန်ချောက်တရားစွဲဆိုနေတဲ့အပေါ်မြန်မာနိုင်ငံရဲ့တရားဥပဒေစိုးမိုးရေးဟာမေးခွန်းထုတ်စရာဖြစ်နေတယ်လို့သတင်းမီဒီယာကောက်စီဝင်ဦးမြင့်ကျော်ကပြောပါတယ်
ဟိုတစ်ဖက်မှာအဲ့လိုမျိုးလူမျိုးရေးဘာသာရေးမုန်တီးရေးတို့နောက်ဟိုတစုံပြလှုပ်ကြံခံရတဲ့ကိစ္စမျိုးဒီဟာလည်းတတိုင်းပြည်လုံးကဒီဟာမျိုးမဖြစ်တင်လို့ပြောရတဲ့အချိန်မှာဒီဟာဝန်တာအားနဲ့ရေးတဲ့တားတဲ့ဟာမျိုးကိုမရေးအောင်ဟိုတားပြနိုင်တဲ့ဥပဒေလိုမျိုးအရေးယူဆောင်မှုမျိုးမရှိဘဲနဲ့ဆက်သွားလို့တူတယောက်တည်းရဲ့တူတယောက်ချင်းရဲ့ကုန်သက်ကောင်တိပါလို့ဆိုပြီးတော့ဟိုတိုင်ကြတဲ့ဥပဒေတွေကြတော့အဲ့လိုမျိုးတိုင်ကြမှုတွေကြတော့ချက်ချင်းရေးရတဲ့ဟာမျိုးဖြစ်နေတဲ့ဟာကျွန်တော်မြန်မာနိုင်ငံအတွက်တော်တော်လေးကိုဟိုရည်စရာကောင်းတဲ့ခြေနေလို့ထင်တယ်။တရားဥပဒေစိုးမိုးမှုကလည်းတော်တော်ကြီးကိုမေးခွန်းထုတ်စရာဟိုလက်မခံနိုင်စရာအခြေအနေမျိုးဖြစ်နေတယ်လို့ကျွန်တော်မြင်တယ်။အဓိကတော့အဲ့ဆောက်ကကြီးနေတော့အရင်ကလည်းဒီဟာကိုကျွန်တော်တို့ကအများဆုံးပြင်ဆင်နေတယ်။သူ့ထင်တော့လွတ်တော်တို့လွတ်တော်ဥပဒေကြမ်းကော်မတီတို့အဲ့လိုမျိုးဖွဲ့စည်းရလို့ဟိုကျွန်တော်လည်းတိုက်တွန်းနေတာ။အခုဒီကိစ္စမှာတော့ပိုပြီးထင်ရှားလာတော့ပါနော်။
မြန်မာနောက်သတင်းဌာနရဲ့အက်ဒီတာချုပ်ကိုဆွေဝင်းကိုဆက်သွယ်ရေးပုံမှန်66ကားကြီးနဲ့အမှုဖွင့်ထားတဲ့အပေါ်စာနယ်ဇင်းမီဒီယာတွေနဲ့အတူလူခွင့်ရေးအဖွဲ့တွေဆက်ပွဲပူပေါင်းပြီးတော့မနေ့ကကြေညာချက်တစောင်းထုတ်ပြန်ပြီးတော့လဲကန့်ကွက်ထားပါတယ်ရှင်